ကျခိုင်ပြည်နယ်မြောက်ပိုင်းအပါအဝင်နိုင်ငံတော်ဝန်ကလက်နက်ကင်ပဋိပက္ခတွေမှာကလေးငယ်တွေကိုစုဆောင်းအသုံးပြုမှုတပ်ဖြတ်မှုလူခွေချိုးဖောက်မှုတွေပေါ်အထူးပဲစိုးရိမ်ကြောင်းထုတ်ပြန်လိုက်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။လက်နက်ကင်တပ်တွေအတွင်း
ကလေးစစ်သားအသုံးပြုမှုအဆုံးတိုက်ရေးနဲ့အကာအကွယ်ပေးရတဲ့အတွက်တိုင်းရင်းသားလက်နက်ကင်ပဋိပက္ခဆိုင်ရာအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။လက်နက်ကင်တပ်တွေအတွင်းကလေးစစ်သားအသုံးပြုမှုအဆုံးတိုက်ရေးနဲ့အကာအကွယ်ပေးရတဲ့အတွက်တိုင်းရင်းသားလက်နက်ကင်အဖွဲ့ဘက်ကပါကလေးငယ်တွေကိုအသုံးပြုနေတာဟာဆိုရင် ဆိုရလာတဲ့ချိုးဖောက်မှုဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှုချုပ်ရဲ့ကလေးငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။စခန်းတွင်းမှာအလုပ်ကျန်းနေခန့်ချီတာပါဝင်မိသားစုတစ်ဖွဲ့ကယောက်ျားကလေး40ခုအုပ်ကိုအသုံးပြုနေတာကိုကုလသမဂ္ဂဘက်ကအတည်ပြုထားပါတယ်။ဒါပြင်ရိုဟင်ဂျာလက်နက်ကင်အဖွဲ့ EASA ဘက်ကဆိုရင်အသက်70နှစ်လောက်အရွယ်ကလေးငယ်တွေကအစအစုဆောင်အသုံးပြုနေတဲ့သူတွေကိုရရှိထားပြီး
အတီးပြုတ်ထားနိုင်တဲ့ကိစ္စတစ်ခုလည်းရှိတယ်လို့ကုလကထောက်ပြထားပါတယ်။တိုင်းနယ်ချင်းထွက်ပြရတဲ့ရခိုင်ပြည်ပခအတွင်းကလေးငယ်တွေအတ္တမပြုခြင်းခံရမှုတက်ဖြတ်ခံရမှုအပါအဝင်ဆိုးရလာတဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကိုလည်းကုလသမဂ္ဂအတွင်းရေးမှုချုပ်ရဲ့အစဉ်ခံစာမှာထောက်ပြထားပါတယ်။ဒီကြတဲ့နှစ်အတွင်းမြန်မာနိုင်ငံတွင်းမှာတိုးတက်မှုတချို့ရှိခဲ့ကြောင်းလဲကလေးငယ်များ
Continuing dialogue with parties to conflict, especially non-state armed groups.
နိုင်ငံတချို့မှာတော့အစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့ဆင်ဆက်ဆွေးနွေးမှုတွေကနေတိုးတက်မှုတချို့ရှိခဲ့ပါတယ်။ဥပမာမြန်မာနိုင်ငံမှာဆိုရင်လက်နက်ကိုင်အဖွဲ့၄ခုကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ်။
ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကရင်လက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ DKVA နဲ့ KNLA နောက်ရှမ်းလက်နက်ကိုင်တပ် SSC တို့ကကလေးစစ်သားအသုံးပြုမှုအဆုံးသတ်ရေးကလေးငယ်တွေကိုအကာအကွယ်ပေးရတို့အတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြတာပါမြန်မာစစ်တပ်ဖက်ကလည်းကလေးစစ်သားအသုံးပြုမှုအဆုံးသတ်ရေးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်လာနေပြီးပြီးခဲ့တဲ့နှစ်တည်းအတွင်းကလေးစစ်သားတချို့ကိုမိဘတွေထံပြန်အပ်ခဲ့တာပါဒါပေမဲ့လို့လေကလေးစစ်သားစူစာအသုံးပြုမှုတွေဆက်ပြီးရှိနေသေးပဲဆိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစဉ်ခံစားကထောက်ပြပါတယ်။အခွင့်အရေးလှုပ်ရှားသူ Equality မြန်မာကိုဦးဆောင်တဲ့ဦးအောင်မျိုးမင်းကတော့လက်နက်ကင်တပ်ဖွဲ့တွေအနေနဲ့အခုထက်ပိုပြီးတိုးတက်အောင်လုပ်နိုင်တဲ့အခြေအနေမျိုးရှိတယ်လို့ထောက်ပြပါတယ်။
တစ်ဖက်စလုံးကတော့ကျွန်တော်တို့ဒါတွေနဲ့လှုပ်ဆောင်ပါတယ်။ဘယ်သူမှကြီးဝဲပြီးလှုပ်ဆောင်တာမရှိဘူးလို့ပြောပေမဲ့ကြီးဝဲတာမရှိပေတိတိုင်အောင်ဒီကနေ့ရှိအောင်ကာကွယ်တားဆီးဖို့အတွက်လှုပ်ဆောင်တဲ့ပညာပေးမှုတွေနောက်ဥပဒေရတားမြင့်မှုတွေဒါကကျူးလွန်လို့ရှိရင်အရေးယူမှုတွေကအနည်းချင်းနဲ့ရှိနေတယ်အဲ့ဒီအနည်းချင်းတွေကလည်းကျွန်တော်တို့နိုင်ငံတကာရဲ့အာရုံစိုက်မှုတစ်ခုခုထိခိုက်ပြီးလို့လှုပ်ဆောင်တဲ့သဘောမျိုးပဲဖြစ်တယ်ဒီကိစ္စကိုကျွန်တော်တို့ပုံစံတစ်ချက်နဲ့စနစ်တစ်ချက်နဲ့စစ်စစ်မပြတ်အရေးယူတဲ့ပုံစံမျိုးစောင့်ကြည့်တဲ့ပုံစံမျိုးအဲ့ဒီပိုင်းမှာအားနည်းနေတာတွေ့တဲ့အကြောင်းကြည့်မယ်ဆိုရင်တကယ်ကအာယုဆိုင်မှာကိုဆိုရင်လည်းသဘောပြည့်နဲ့လုတ်ဆောင်တဲ့ပုံစံမျိုးပဲများတယ်
။ပြီးခဲ့တဲ့2018ခုနှစ်အတွင်းစစ်တပ်အပအဝင်လက်နက်ကင်တပ်တွေရဲ့ကလေးစစ်သားစုဆောင်အသုံးပြုမှုစုစုပေါင်း438ဦးထိရှိကြောင်းကုလသမဂ္ဂရဲ့မှတ်တမ်းမှာဖော်ပြထားပါတယ်။အများစုကတော့တပ်မတော်ကတုံးနေတာဖြစ်ပြီးတရားဝင်စုဆောင်ထားသူ166ဦးရှိပြီးတရားဝင်မဟုတ်ဖဲတန်ရှင်းရေးလိုမျိုးပြုပြင်ထိန်သိမ်းရေးလုပ်ငန်းတွေလိုမျိုးမှာခိုင်းထားတဲ့ကလေးငယ်ကလည်း200လောက်ရှိနေတယ်။တချို့ကလေးတွေကတော့73နှစ်လောက်ပဲရှိတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးငယ်များနဲ့လက်နက်ကန်ပြိပခဆိုင်ရာအစီအခံစာမှာဖော်ပြပါတယ်။ကုလသမဂ္ဂကမှတ်တမ်းတင်ထားနိုင်တဲ့ကလေးစစ်သားစုဆောင်အသုံးပြုမှုတွေမှာတိုင်းရင်းသားလက်နက်ကန်တပ်ဖွဲ့တွေလည်းပါဝင်ပါတယ်။ကချင်လက်နက်ကင်တပ်ဖွဲ့ KIA နဲ့တောင်ပလောင်လက်နက်ကင်တပ်ဖွဲ့တွေထဲမှာကလေး39ဦးစုဆောင်ထားတာကိုအတည်ပြုထားနိုင်ပြီလို့လဲကုလသမဂ္ဂရဲ့အစီအခံစာမှာဖော်ပြထားပါတယ်ရှင်